မနေ့ကအမေရိကန်နိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲအတွင်းမှာဒီဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကိုတိုင်ရှင်းလင်းပြောဆိုခဲ့တဲ့အချက်တွေထဲမှာတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေနဲ့တခြားလူမှုအတိုင်းဝိုင်းတွေကြားခံစားနေရမှုတွေအကြမ်းဖက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတွေမှာတာဝန်ခံတာဝန်ယူမှုရှိလာအောင်ပါဝင်ပတ်သက်နေသူတွေကိုအရေးယူတန်ခတ်မှုတွေလှုပ်ဆောင်မှာဖြစ်ကြောင်းအချက်လက်တွေနဲ့တိကျပြောကြားခဲ့ပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်အစုံပြောပြမှာပါရှင်။
American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့အကဲဆတ်မှုတွေကိုအမြဲတမ်းကူညီဖြည့်ရှင်းပေးခဲ့တဲ့အစင်လာရှိရာကနေဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်အတွင်းအာဆာအကြမ်းဖက်ပွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ဆက်တွဲကျုံလာရတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကအတော့ကိုတုံ့လုပ်စရာကောင်းကြောင်း American နဲ့ရခိုင်ပြည်ပကကိုအချိန်ပေးပြီးလှုပ်ဆောင်ခဲ့တာဖြစ်ပြီးအပြောင်းအလဲတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာအခုကြုံတွေ့နေရတဲ့ဆိုးဝါးတွေရခိုင်ရေးနဲ့ပတ်သက်ပြီးတာဝန်ရှိသူတွေတာဝန်ခံမှုရှိအောင်လှုပ်ဆောင်မှာဖြစ်ကြောင်းအရှေ့အာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy ကနိုင်ငံခြားရေးဌာနကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် Burma's long struggle defied authoritarian rule to transition to a democratic society. The terrible.
မြန်မာနိုင်ငံဟာဆက်အာဏာရှင်အုပ်ချုပ်မှုကနေဒီမိုကရေစီထွန်းကားဖို့အချိန်တော်ကြာကြိုးစားခဲ့ရတာပါ။ရခိုင်ပြည်နယ်မှာတနေ့တခြားကြီးထွားလာနေတဲ့ပြဿနာကြောင့်ရိုဟင်ဂျာတွေသာမကတခြားလူဖွဲ့စည်းအတိုင်းအဝိုင်းရဲ့ခံစားရမှုတွေဟာဒီငြင်းချမ်းတဲ့ပြောင်းလဲမှုကိုချိန်ချောက်နေသလိုအခုအစိုးရတည်းတက်လာတာလည်း16လပဲရှိပါသေးတယ်။ဒါကြောင့်အမေရိကန်ရဲ့ကြိုးပမ်းအားထုတ်မှုကတော့အကြမ်းဖက်မှုအဆုံးသတ်ရေးအတွက်ကြိုးစားဖို့အိုးအိမ်ဆုံးခွာထွက်ပြေးမှုတွေကိုအကူအညီပေးပြီးနေအိမ်နေစီပြနိုင်ကြဖို့ကြိုးပမ်းမှုနဲ့ဒီလောက်များပြားလာတဲ့ထွက်ပြေးရတဲ့ဖြစ်ရရဲ့အခြေခံအကြောင်းရင်းတွေကိုကူညီဖြည့်ရှင်းပေးဖို့ဖြစ်ပါတယ်။ဒါကြောင့်ရက်ဆက်ကြမ်းကြုတ်တဲ့လူရက်တွေကျူးလွန်ခဲ့ကြသူတွေကိုအေးအေးအပြစ်ပေးတာကိုလည်းမြင်ကျင်ပါတယ်
။မကြာသေးခင်ကမှမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့မစ္စတာမာဖီဟာအင်္ဂါနေ့မှာပဲလွတ်တော်ကြားနာပွဲမှာရခိုင်ရင်းနဲ့ပတ်သက်ပြီးထွက်ဆိုခဲ့တာဖြစ်ပြီးရခိုင်ပြည်နယ်ရင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးစစ်တပ်မှာတာဝန်ရှိသလိုရိုဟင်ဂျာအကြမ်းဖက်အဖွဲ့လိုတခြားအဖွဲ့တွေမှာပါတာဝန်ရှိတာကိုတွေ့ရကြောင်းလည်းပြောပါတယ်။လက်ရှိမှာမြန်မာစစ်တပ်နဲ့ကန့်သက်တဲ့ထိတွေ့ဆက်ဆံမှုထားရှိသလိုမြန်မာနဲ့လက်နက်ရောင်းဝယ်မှုတားမြစ်ထားတာကလည်းအချိန်တော်ကြာနေပြီဖြစ်ပြီးအခုနောက်ထပ်အရေးယူမှုထပ်ပြီးတိုးဖို့အတွက်အမေရိကန်ပြည်ထောင်စုကလှုပ်ဆောင်မှာဖြစ်ကြောင်းနဲ့အဲ့ဒီထဲမှာဩဂုတ်လ25ရက်နေ့ကစပြီးလက်ရှိနဲ့အရင်မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်မှာ2008ခုနှစ်ကတည်းကချမှတ်ထားတဲ့ Jade Act ဥပဒေအတိုင်းအရေးယူထားတဲ့တားမြစ်ချက်တွေကိုပြန်ပြီးရုပ်သိမ်းရေးအတွက်စဉ်းစားမှုတွေကိုပါရပ်ထားဖို့ပါဝင်ကြောင်းမစ္စတာမာဖီကပြောကြားခဲ့ပါတယ
် Suspending travel waivers for military leaders, assessing existing authorities to consider options to target individuals responsible for atrocities, finding that all units and officers involved in operations in northern Rakhine State are ineligible for U.S. assistance programs.
ဆီကောင်းဆောင်နေပေါ်ချမှတ်ထားတဲ့ခီးတော်လာခွင့်ပိတ်ဆို့မှုတွေကနေကင်းလွတ်ခွင့်ပေးထားတာကိုဆိုင်းငံ့ဖို့ရက်ဆက်တဲ့ကျူးလွန်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုပြစ်မှတ်ထားအရေးယူဖို့တည်ဆဲအမိန့်အာဏာတွေအပေါ်အခြေခံပြီးနီးလန်းတွေကိုလေ့လာသုံးသပ်ဖို့ရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းရေးမှာတာဝန်ရှိတဲ့အရာရှိတွေနဲ့တပ်ဖွဲ့ဝင်အားလုံးတို့အနေနဲ့အမေရိကန်ကပေးထားတဲ့အကူအညီအစီအစဉ်တွေခံစား권မရှိစေဖို့မြန်မာစစ်ကောင်းဆောင်တွေအနေနဲ့အမေရိကန်အစိုးရကတာဝန်ယူကျင့်ပတဲ့အစီအစဉ်တွေမှာတက်ရောက်ဖို့အမေရိကန်ကိုလာရောက်နိုင်မဲ့ခီးတော်လာခွင့်ရုပ်သိမ်းဖို့ရရှိလက်နဲ့တင်ဖို့ရောင်းချမှုပေါ်ပိတ်ပင်မှုချမှတ်ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီနဲ့တခြားနီးလန်းနေနဲ့ညှိနှိုင်းပြီးတော့ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးကြိုးပမ်းဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့တောရောက်နိုင်ခွင့်ရရှိရေးအတွက်ဖိအားပေးဖို့လို့ဖြစ်ပါတယ်။ဒီအဖွဲ့ဖြစ်လာအောင်ကြိုးပမ်းကြတဲ့အထက်မှာအမေရိကန်လည်းပါဝင်ခဲ့ပါတယ်
။ရခိုင်အရေးရရှိဖြည့်ရှင်းမှုလုပ်နိုင်ဖို့အတွက်အခုလိုပြဿနာဖြစ်လာစေတဲ့အကြောင်းရင်းဖြစ်တဲ့ခွဲခြားဆက်ဆံမှုတွေမရှိအောင်မစ္စတာကိုဖီအာနန်ရဲ့ရခိုင်အကြံပေးအဖွဲ့ကအကြံပြုထားချက်တွေကိုအကောင့်ထည့်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒါအပြင်ရခိုင်ရင်းနဲ့ပတ်သက်ပြီးအမေရိကန်ရဲ့ပြောကြားမှုတွေမှာကျူးလွန်သူတွေရဲ့လှုပ်ဆောင်မှုအတွက်လူမျိုးရုံးတပ်ဖြတ်မှုဆိုတဲ့စကားအသုံးအနှုန်းကိုမသုံးတာနဲ့ပတ်သက်ပြီးအခုလိုရှင်းပြခဲ့ပါတယ်
။ We are not shying away from the use of any appropriate terminology. We have a deliberative process to examine facts.and a policy to support the pursuit of additional information to make such determinations. Thus our support
ကျူးလွန်သူတွေနဲ့စီလျော်တဲ့အတုံးနှုံးကိုအမိတက်ခေါ်ဖို့အမေရိကန်ပြည်ထောင်စုကတွန့်ဆုံနေတာမဟုတ်ပါဘူး။အချက်လက်တွေကိုလေ့လာသုံးသပ်ပြီးတော့အဆုံးဖြတ်ပေးမဲ့လုပ်ငန်းစဉ်ရှိသလိုအခုလိုဆုံးဖြတ်ချက်ချဖို့အတွက်နောက်ထပ်လိုအပ်တဲ့အချက်လက်တွေရှာဖွေမဲ့ policy လည်းရှိပါတယ်။ ုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းတာမျိုးဖြစ်ပါတယ်။ဒီတော့တွင်မှနိုင်ငံသားရေးဝန်ကြီးတက်လက်စင်ထောက်ပြခဲ့သလိုဒီရခိုင်အရေးပြစ်မှုကျူးလွန်တာတွေကိုလူမျိုးတုံးရှင်းလင်းမှုလို့လူအများကပြောခဲ့ကြတာရှိပါတယ်။ကုလသမဂ္ဂတန်အမတ်ဟေလီကလည်းဒီလိုရက်ဆက်မှုတွေဟာနိုင်ငံတနိုင်ငံမှာရှိတဲ့လူနည်းစုတိုင်းရင်းသားအုပ်စုပေါ်ရက်ဆက်ပြီးတော့စနစ်တကျလှုပ်ဆောင်တဲ့ရှင်းလင်းတုတ်တင်မှုဖြစ်နေပုံရတယ်လို့ပြောခဲ့ပါတယ်။ရက်ဆက်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုကျွန်တော်တို့တန်တရားမရှိပါဘူး။နိုင်ငံတကာအပြင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးတော့ဒီပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့ကျွန်တော်တို့ကြိုးပမ်းသွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံအောင်မြင်တိုးတက်ရေးဟာတိတ်ကိုအရေးပါရမှုဆေးဥချုပ်မှုနောက်ဆက်တွဲကျုံလာရတဲ့အခက်အခဲတွေကိုရင်ဆိုင်ပြီးဖြေရှင်းနေရတဲ့အရတားအစိုးရနဲ့ပြည်သူလူထုနဲ့အမေရိကန်ပြည်ထောင်စုကဆက်လက်လက်တွဲဆောင်ရွက်ပြီးအောင်မြင်မှုရတဲ့အထိပံ့ပိုးပေးမှာဖြစ်ကြောင်းလဲမစ္စတာမာဖီကပြောပါတယ်။သတင်းစာရှင်းလင်းပွဲမှာပဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟက်သန်နယူးယောက်ကပြည်ရင်းပြည်ပမှာအိုးရင်ရွှေ့ပြောင်းနေထိုင်ကြရတဲ့ဒုက္ခသည်တွေအတွက်ထောက်ပံ့ငွေဖြစ်ဒေါ်လာ104သန်းပေးအပ်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဒုက္ခသည်အများအပြားကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လုပ်ရက်အတွက်လဲချီးကျူးခဲ့ပါတယ်။